တမနာရှိချင်းချင်းဟာအနာရကွန်မြူနတီပါတီခေါင်းဆောင်တွေကိုဗထုံးလေးကဆင့်ခေါ်ပြီးကိုရိုနာဗိုင်းရပ်စ်တိုက်ဖြစ်ရေးကိစ္စဆက်လက်ဆောင်ရွက်ဖို့အတွက်ပြောဆိုခဲ့တဲ့အချိန်ထဲမှာပဲဒီဗိုင်းရပ်စ်ကြောင့်အာရော့လာနေတဲ့တိုင်းပြည်စည်းဝါပြန်လည်ဥမော့ရေးနဲ့ဆိုင်တဲ့နိလန့်တွေကိုထုတ်ဖော်ပြောဆိုခဲ့ပါတယ်။လွန်ခဲ့တဲ့သတင်းပတ်အတွင်းရောဂါပိုးကူးစက်သူအရေအတွက်ဟာကျဆင်းလာကြောင်းဆွေးဝဲအတွင်းကွန်မြူနတီပါတီပေါ်လစ်ဘျူရိုအဖွဲ့ဝင်တွေကိုတမန်ရှိကပြောကြားခဲ့ပါတယ်။ဒီရလဟာပဲပေါင်းကုံကခက်ခဲစွာလှုပ်ဆောင်ခဲ့ရခြင်းရဲ့အကျိုးကျေးဇူးဖြစ်တယ်လို့သမရှိကပြောကြားခဲ့ကြောင်းစင်ဟွာသတင်းမှာကိုကာဖော်ပြထားပါတယ်။ဒီဗိုင်းရပ်စ်ကိုထိန်းချုပ်နိုင်ရည်ပြင်းထန်စွာကြိုးစားလုပ်ဆောင်ရမယ့်အဆင့်ကိုရောက်လာနေပြီဖြစ်ကြောင်းလည်းသမရှိကပြောခဲ့တယ်လို့ဆိုပါတယ်။ပါတီကောင်းဆောင်နေအနေနဲ့အခုနှစ်အတွက်လူမှုဖွံ့ဖြိုးရေးစီမံကိန်းအနေနဲ့စီးပွားရေးစီမံချက်တွေပြည်မီအောင်လုပ်ဆောင်ကြဖို့အပြင်အားရလာနေတဲ့တန်းတီစီးပွားပြန်လည်ဥမော့ရေးအတွက်အခွန်ဆော့ကောက်တာငါရန်ကတွေရှော့ချတာအပါအဝင်တခြားလူအချက်တွေကိုလွှတ်ဆောင်ကြဖို့သမရရှိကတိုက်တွန်းခဲ့တယ်လို့ဆိုပါတယ်။ဒီတော့တွင် COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်ဟာ1114ဦးရှိသွားပြီဖြစ်ကြောင်းတရုတ်ကျန်းမာရေးအရာရှိတွေကပို့ထုတ်နေမှာကြေညာခဲ့ပါတယ်။